မင်္ဂလာဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားတဲ့တင်းချီတဲ့ရိုဟင်ညာဒုက္ခသည်တွေကဒုက္ခသည်2000ကိုပထမဦးဆုံးအတုပ်အနေနဲ့မြန်မာနိုင်ငံဘက်ကိုရှေ့လာမဲ့သတင်းပတ်ထဲမှာပဲပြန်ပို့ဖို့မင်္ဂလာမြန်မာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကပြင်ဆင်နေကြပြီဖြစ်ပါတယ်။ဒါပေမဲ့လို့ပြန်ရမယ့်စည်းရင်းဝင်ဒုက္ခသည်အများစုကတော့လုံခြုံရေးစိုးရင်ချက်တွေနဲ့လုံးဝမပြန်လို့ကြသေးဘူးလို့ရိုဟင်ညာဒုက္ခသည်တွေကပြောဆိုလိုက်ကြပါတယ်။ရခိုင်ပြည်နယ်ထဲမှာပဲ IDP ဒုက္ခသည်စခန်းတွေထဲမှာခိုးလုံနေရစေမွတ်စလင်ဒုက္ခသည်တွေအတွက်တောင်မှခိုင်မာတဲ့ဘဝအာမခံချက်နဲ့လုံခြုံရေးအစီအမံတွေဆောင်ရွက်ပေးနိုင်ခြင်းမရှိသေးတာမို့လို့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေပြန်လာဖို့မသင့်သေးဘူးလို့စစ်တွေမွတ်စလင်ဒုက္ခသည်တွေကပြောဆိုလိုက်ကြပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်
ပြီးခဲ့တဲ့နှစ် 2019 ဩဂုတ်လကုန်ပိုင်းတုန်းကရခိုင်မြောက်ပိုင်းဘူဒီတော်မောင်တော်ကလုံခြုံရေးကင်းစခန်းတွေကို ARSA စွန့်ရောက်အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလုံခြုံရေးအာဏာပိုင်တွေရဲ့နေမြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေတင်းရှောင်ထွက်ပြေးသွားကြတာဖြစ်ပါတယ်။အဲ့ဒီဒုက္ခသည်9သိန်းကျော်တဲကမှ2000ကျော်ကိုအုပ်စုလိုက်ပထမအဦးဆုံးအတုပ်အနေနဲ့လာမယ့်နိုဝင်ဘာလလယ်မှာပြန်ပို့ဖို့စီစဉ်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားရေးတာဝန်ရှိသူတွေဘက်ကထုတ်ပြန်ကြေညာခဲ့တာပါ။ပြန်ရောက်လာမယ့်လူတွေကိုပြန်လည်လက်ခံချထားရေးအစီအစဉ်ဒီအစဉ်သိဖြစ်နေပါပြီလို့မြမအစိုးရကပြောဆိုထားပေမဲ့လို့ရိုဟင်ညာဒုက္ခသည်တွေနေရရင်းကိုပြန်နိုင်လောက်အောင်လို့မြမနိုင်ငံဘက်မှာခိုင်မာတဲ့ဘဝအာမခံချက်အသက်အန္တရာယ်လုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလူ့အခွင့်အရေးတွေပေးဖို့အစဉ်သိမဖြစ်သေးတဲ့အတွက်အစီအစဉ်ကိုချက်ချင်းဆိုင်ငံ့ထားဖို့နိုင်ငံတကာနဲ့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုနေကြတာပါအခုဆိုရင်တော့ဒုက္ခသည်စခန်းတွေမှာပထမဆုံးပြန်ပို့မဲ့စည်းရင်းတဲ့ပါသူတွေနေရပြန်ဖို့ပြင်ဆင်ခိုင်းနေတယ်လို့နေရကိုပြန်ကြရမယ်ဒုက္ခသည်တွေအများစုကတော့လုံခြုံရေးစိုးရိမ်ချက်တွေကြောင့်မပြန်လို့ကြသေးပဲနဲ့အတော်လေးကိုစိတ်မချမ်းမသာဖြစ်နေကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ညာဒုက္ခသည်တဦးဖြစ်တဲ့ကိုမျိုးတန်ကပြောပါတယ
်အဲ့စည်းမှာပထမတော့အနေနဲ့ဒုက္ခသည်မတော်လို့ပို့မယ်လို့ပြောတဲ့အဲ့စည်းမှာပါတဲ့လူတချို့ကတော့ကိုယ့်ကိုယ်ကအဆုံးသတ်စီရင်ဖို့ကြိုးစားနေတယ်လို့ကြားဖို့ပါတယ်ကိုဒီဘာအမေခင်ရှာမချင်းနဲ့ဒီအတိုင်းချင်ရမယ်ဆိုရင်ကျွန်တော်တို့ဒီအဲ့ကိုပြန်ပေါ်ရဒီမှာကိုကိုကဆုံးစီကိုခွန်လေးမျိုးလို့ဆိုပြတော့သူတို့အဲ့လိုမျိုးကြိုးစားနေတာတကယ်လို့ဒီဒုက္ခဆရာလုံးဝဒီအတိုင်းဆိုရင်ပြန်ပေါ်ပြန်ချင်စင်းမချပါဘူး။ဘာလို့လဲဆိုတော့တကယ်ဒီဒုက္ခကိုပြန်နေဆိုရင်သူတို့ဘဝအထက်ဘာအမေခင်ရှာမမချပါဘူး။တကယ်လို့သူတို့စလို့ပြေလာတာဒါမဲ့သူတို့အခုဒီဘာအမေခင်ရှာမမချိနေဒီအတိုင်းချင်ရမယ်ဆိုရင်ကျွန်တော်ကဒီကတောင်းဆိုချင်တာကတော့ကျွန်တော်ရဲ့အဲ့ဒီဆားမှာအဲ့ကျွန်တော်တို့တာနေတယ်ဆားမှာကျွန်တော်မွေးရဲမှာလုံလုံချုံချုံနိုင်ငံတကာဆောင်းအကျော်ဝင်နဲ့တူလုံလုံချုံချုံကျင်းနိုင်မို့ပြီးတော့ငင်းငင်းချင်းချင်းလုံလုံချုံချုံကျင်းနိုင်ဖို့ရပ်တင်ထားတဲ့ကျွန်တော်နိုင်ငံတော်ဆောင်းရပါလေအဲ့ဒါအခြေခံလောက်ခွင့်ရကနေစပြီးတော့အခုလုံးပါ
ပြန်လာကြမဲ့ဒုက္ခသည်တွေပြန်လည်လက်ခံရချထားရေးအတွက်ဘင်္ဂလားမြန်မာနိုင်ငံနေဆက်တွေမှာဖွင့်လှစ်ထားတဲ့ဂျာစခန်းတွေဖြစ်တဲ့ငခုရတောင်ပြိုလက်ဝဲလှဖိုးခေါင်းစားတဲ့ယာယီလက်ခံရေးဂျာစခန်းတွေကိုတော့မြန်မာအစိုးရဘက်ကအစဉ်သိဖြစ်အောင်စီစဉ်ထားပြီးပြီဖြစ်တယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လို့ရခိုင်ပြည်နယ်ထဲမှာပဲပြီးခဲ့တဲ့2012ခုနှစ်ကတည်းကလူမျိုးရေးဘာသာရေးစံတဲ့အတ္တိကယုတ်အကြမ်းဖက်တိုက်ခိုက်မှုတွေစတင်ဖြစ်ပွားခဲ့တဲ့အတွက်နေရရင်းတွေကနေတိမ်းရှောင်နေရပြီးတော့ရခိုင်ပြည်နယ်တွေကဒုက္ခသည်စခန်းတွေထဲမှာပဲခိုးလုံနေရစေဒုက္ခသည်တွေအတွက်တောင်မှခိုင်မာတဲ့ဘဝအာမခံချက်မရှိသေးသလိုလုံခြုံရေးစိုးရိမ်မှုတွေကရှိနေသေးပဲလို့စစ်တွေမြို့နယ် IDP ဒုက္ခသည်စခန်းတွေဒုက္ခသည်တူဦးဖြစ်တဲ့ဥခင်ပေါင်းထွန်းကသူ့ရဲ့စိုးရိမ်ချက်အခုလိုပြောပြပါတယ
်ကျွန်တော်တို့ဒီစစ်တွေမှာရှိနေတဲ့ IDP တွေကြတော့2012ကတည်းကနေဒီမှာရောက်လာတာဖြစ်တယ်ဒီမှာနေရတဲ့အနေအထားတွေတော်တော်အောက်တန်းကြတဲ့ဘဝနဲ့ကျွန်တော်ရင်ဆိုင်ပြီးနေလာရတာဖြစ်တယ်အဲ့တော့2019ကတည်းကနေဘင်္ဂလားဒေ့ရှ်ကိုဒီအစိုးရဖက်စာပေါ့နော်ဒီ clearance operation လုပ်တယ်ဆိုပြီးတော့လူတွေတင်းနေချေပြီးတော့လူတွေဟိုဘက်မှာရောက်လာတော့ရောက်သွားရတယ်အဲ့ဒါကအခုဒီနိုင်ငံတကာရဲ့ပြည်အမို့အောက်မှာဒီဘင်္ဂလားနဲ့မြန်မာအစိုးရရဲ့ပူးပေါင်းပြီးတော့မှဒီလူတွေကို repatriation လုပ်မယ်ဆိုတော့ပြန်လက်ခံမယ်ဆိုတော့အော်ဟာရီပေါ်လာတယ်။ဒါကြီးကကျွန်တော်တို့တိတဟိုလိုတာကဒီပြည်ရင်းမှာ2012ကတည်းကနေIDP ဘဝနဲ့ရင်ဆိုင်ပြီးတော့ဒီအခက်အခဲတွေအများကြီးနဲ့နေတိုင်းနေရတဲ့သူတွေကိုအစိုးရကဘလို့လောက်တိတခဲ့လဲဆိုတာပြောအောင်ပါ။သူတို့မူလနေရာဖြစ်တော်လကောင်တခြားသူတို့ပျော်မဲနေရာတနေရာရမှာပေါ့နော်။နေရာချပြီးဖို့အတွက်အစိုးရကိုတောင်းဆိုထားတာရှိတယ်။ဒီအစိုးရကဒါတွေကိုတော့မလောက်ပေးခဲ့တာလည်းရှိတယ်။နော်။အဲ့တော့ဒီဆိုရင်ဘာကျွန်တော်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ community နဲ့စကားပြောခွင့်ရမယ်ဆိုရင်တို့ကိုကျွန်တော်အခုဆက်ရှင်ကော်မဲအချိန်နဲ့မှာဒီ November mid မှာကော်မဲလို့ပြောတာလေစင်ငါရည်နေလို့မှာကော်မဲလို့ပြောတာမလာပါနဲ့လို့ကျွန်တော်တိုက်တွန်းရှင်းတယ်ဘာလို့ရှင်ကျွန်တော်တို့တော့ဒီမှာမနေ့ ဟိုအခက်ကြီးတွေနဲ့ရင်ဆိုင်ပြီးနေရတဲ့ဟာတခုပြီးတော့နောက်တစ်ခုသူတို့အဲကနေဘင်္ဂလားဒေ့ရှ်ကနေဒီရခိုင်ကိုပြန်ခေါ်လာမယ်ဆိုရင်သူတို့ရဲ့စာဝေးနဲ့ရေးဘောနော်ဒီသူတို့ရဲ့လုံခြုံရေးသူတို့ရဲ့တော်လာကွင်းရေး freedom of movement ဓာတ်တွေကိုဘသူကတောင်းဝင်ယူมาလဲ
မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံထားပေမဲ့လို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်9သိန်းကျော်အနက်ကမှဌာနေပြန်ပို့နိုင်ရေးနိုင်ငံခြားစီစစ်ထားပြီးဖြစ်တဲ့အဲ့ဒီပြန်လည်ပို့ဆောင်ရေးအစီအစဉ်တွေအဆင်ပြေမယ်ဆိုရင်တော့အဲ့ဒီဒုက္ခသည်တွေကိုလာမယ့်နိုဝင်ဘာလ15ရက်နေ့မှာစတင်လက်ခံမှာဖြစ်ပါတယ်ရှင်